အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှောဒေသကနေဒေသရင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပြီးမောင်နှောကျန်းမာရေးဆောင်ရှားမှုနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေခဏရပ်နားထားရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်။ရခိုင်မှာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းလှုပ်ဆောင်ခွင့်ပေးထားပြီးတော့အနေချင်းသေးတဲ့သူတွေအတွက်လည်းတာနိုင်တဲ့လောက်လုံခြုံရေးတာဝန်ယူပေးမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုထားပါတယ်။အသေးစိတ်မဆူမုံကဆက်ပြောပြပါမယ်ရှင
်။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကရဲကင်းစခန်းအနေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အခုချိန်ထိလည်းဒေသတွင်းမှာမိုင်းခွဲတိုက်ခိုက်မှုတွေပစ်ခတ်မှုတွေအကြမ်းဖက်လူဝင်အားသုံးတိုက်ခိုက်မှုတွေအပါအဝင်တပ်မတော်ဘက်ကလည်းလုံခြုံရေးအထူးအစီအမံအနေနဲ့တပ်အင်အားတိုးချပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေထားဖြစ်လာပြီးဒေသတွင်းမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အခြေအနေဖြစ်လာတဲ့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေခေတ္တရပ်နားလိုက်ရပါတယ်။ရခိုင်မောင်းနှောဒေသတွေကရုံးလုပ်ငန်းတွေထဲမှာတော့လိုအပ်တဲ့ကုလသမဂ္ဂဝန်ထမ်းတချို့ပဲနေခဲ့ပြီးဝန်ထမ်းအများစုကတော့ရခိုင်ကနေဘေးကင်းရာနေရာတွေကိုပြောင်းရွှေ့သွားကြတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မီးပြင်းချီနေရတော့အဆင်ပြေစမကောင်းဘူးနော်မကောင်းတော့လေဒါလူငန်းကိုပုံမှန်လေပတ်ဖို့ဆိုတာသိအဆင်မပြေတော့အဲ့ဒီမှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဗဒန်းနေရတော့ဒီပေါ်နေရာပြောင်းသွားကြတာပါပဲလောလောဆယ်မှာလीအဲ့ဒါအခြေအနေပြန်ပြီးတဲ့ခါကျရင်တော့ဒီအဲ့ရရှိတဲ့အနာပိုင်းတွေနဲ့ feature timing ပြီးတော့ပူပေါင်းပြီးတော့ဒါအခြေအနေပြီးတဲ့ခါကျရင်တော့ပြန်ပြီးတော့လည်ပါမှာပေါ့
အခြေအနေတွေအားလုံးပြန်လဲတည်ငြိမ်သွားတဲ့အချိန်ရောက်ရင်တော့ရခိုင်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဆောင်ရွက်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းဦးဝေဝင်းကပြောပြပါဗျ။
လက်တလောကတော့အခြေအနေမပြေဘူးနော်။အဲ့မောင်တော်တို့ဘာလို့ပြောမှာလဲ။လက်တလောမှာတော့အခြေအနေမပြေတော့အဲ့မှာဟိုယုံလေပတ်ဖို့အရေးကြီးတဲ့ဟိုဝန်ကြီးနောက်ကတွဲလို့ပေါ့လေ။ကျန်တဲ့သိမလို့အပ်တဲ့ဝန်ကြီးနေပါလေကျတော့သူတို့ယုံမှမထားကြတော့ဘူးပေါ့လေ။ထွက်ခွာလာကြတာပါဗျ။ပါပဲ။ဟိုအချိန်ကြီးကတော့နော်ဘူးမှမဖြစ်စေချင်ဘူးလေနော်ဒီလိုအဲ့တော့ဒီဟာနဲ့ပတ်သက်လို့လေဟိုညချက်တွေထုတ်ပြသွားပါပြီဒီမရှိရဲ့ဒီအပြစ်မဲ့တိုင်းပြည်သားတွေရဲ့နော်ဒီဘုနော်ခတိတကန်နေနော်ပြီးတော့ဟာလုံချိုကြီးတက်ဖွဲ့ကြီးဟာဒီမှာတက်ကစားနေပတ်သက်လို့ကလေဟိုသက်သက်နဲ့ကအနည်းငယ်လေးဒါပြင်းပြထန်ထန်ရှုံချရဲဆိုတာလေဟိုထည့်ပြောပြပါပြီ
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်နဲ့သတင်းတောက်တွေတွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေရခိုင်မောင်းနှောဒေသတွေကနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတင်းတောက်တွေရဲ့မေးမြန်းချက်ကိုတော့ဝင်ကြီးချုပ်ဘက်ကအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းသူ့အနေနဲ့လှုပ်ဆောင်ပေးထားပြီးတကယ်လို့ဆက်နေခြင်းသေးတယ်ဆိုရင်လည်းလုံခြုံရေးကိုအတက်နိုင်ဆုံးတာဝန်ယူဆောင်ရွက်ပေးမယ်အကြောင်းပြောဆိုထားပါတယ်။ကျွန်တ
ော်တို့ကတက်နိုင်တော့သူ့ကိုလုံခြုံပေးထားတယ်။တို့တော့အပြစ်အဝလုံခြုံမှုဆိုတာဘယ်သူမှအမှားမခံနိုင်တဲ့အနေသားဖြစ်နေတဲ့ခါကျတော့ဟိုသူတို့သဘောဆန္ဒအရကျွန်တော်တို့ဖြည့်ဆည်းပေးမယ်သူတို့နေချင်တယ်ဆိုလဲတက်နေတယ်ကျွန်တော်တို့လုံခြုံရေးပေးမယ်အကရဲ့မနေချင်ဘူးသူတို့လုံခြုံရေးရအစိုးရမှုရှိတယ်ပြန်ရင်လဲဆိုရင်ကျွန်တော်တို့ဘက်ကဒီဆောင်ရွက်ပေးမယ်ဆိုပြီးအခုလုံခြုံရေးတော့ပြတာလေ
လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတွေ့ဆုံအားပေးခဲ့တယ်လို့ဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်ကူညီပေးခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်း NGO တွေဟာပြည်သူတွေရဲ့အကျိုးကိုကူညီဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်လက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်သွားရမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
NGO တွေ INGO တွေနဲ့ပတ်သက်ရင်သူတို့ကလည်းပြည်သူတွေရဲ့အကျိုးကိုဆောင်ရွက်နေတယ်သူတို့ကလည်းပြည်သူအကျိုးကိုထိအောင်ဆောင်ရွက်နေတယ်အဲ့တော့သူတို့ပြည်သူအကျိုးကိုဘယ်လောက်ထိအောင်ဆောင်ရွက်နေလဲဆိုတော့ကျွန်တော်တို့ကပူပေါင်းပြီးတော့ဆောင်ရွက်ပေးနေတယ်ကျွန်တော်လုပ်ထားတယ်အဲ့တော့အကြီးကတော့ပြည်သူအကျိုးရှိအောင်သူတို့ဘယ်လောက်ဆောင်ရွက်ပေးနိုင်လဲအဲ့ဒီပုံမူတည်ပြီးတော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုတွေလုပ်သွားတယ်အဲ့ဒါမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ
်။ရခိုင်ပြည်နယ်အတွင်းမှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း NGO NGO တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေမှာဗတ်လိုက်မှုတွေရှိတယ်ဆိုပြီးဒေသခံတိုင်းရင်းသားတွေဘက်ကတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှောမြို့တွေအကြမ်းဖက်တိုက်ခိုက်မှုတွေကနေလမ်းတွေကိုဖောက်ခွဲတာတံတားတွေကိုဖျက်ဆီးတာတွေရှိနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာရေးအခက်တွေ့နေရပြီးလုံခြုံရေးပြေဝပေးနိုင်ရေးနှောင့်နှေးနေရတယ်ဆိုတာကိုလည်းရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
မဆူမမရှင်